ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးနဲ့ခရိုင်အသီးသီးမှာပြစ်ဒဏ်ကျခံရပြီးတဲ့နောက်ရနောက်လူဝင်မှုကြီးကြပ်ရေးအချုပ်မှာနေရပြန်ဖို့စောင့်နေကြတဲ့မြန်မာရွှေပြောင်းလုပ်သားတရားကျော်ကိုစက်တင်ဘာလ13ရက်နေ့ကရနောက်မျိုးကနေကော့တောင်းမျိုးကိုပြန်ပို့ခဲ့ကြောင်းရွှေပြောင်းလုပ်သမားအရင်းမြစ်စင်တာ MWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်ဆက်တော့ရင်းနေကအတရားပြန်ပို့တယ်ယောက်ျားလေးကစစ်သက်တဲ့မိန်းကလေးကအဲ29ပို့တယ်ဒီကကျွန်တော်ဒီလုံမတိုင်ရရှိရမယ်ဆဲကျွန်တော်ခေါင်းဆောင်ကြောင်းကြားပြီးပို့တာပေါ့လေအဲဒီမှာတာဝန်ရှိတဲ့လူကကိုဗစ် -19 တွေဆစ်သေးတယ်ကျွန်တော်ဒီဆက်ဆက်မှုနေလို့တယ်ဒီမှာသလိုဟောတာပေါ့နော်နေတော့ဖြစ်မှုသေးတယ်အဲ့လက်မှတ်တယ်ယူပြီးတာနဲ့သူရက်ပြေတော့တော့စစ်စစ်တပ်ပို့ပေးလိုက်ပါတယ်ခင်ဗျာ
အခုနေရပြန်ပို့ခံရသူတွေဟာထိုင်းနိုင်ငံအတွင်းတရားမဝင်ခိုးဝင်မှုအပါအဝင်တခြားသောရာဇဝတ်ပစ်မှုတွေနဲ့ပြစ်ဒဏ်ကျခံခဲ့ရသူတွေဖြစ်ပါတယ်။သူတို့တွေဟာထိုင်းတောင်ပိုင်းခရိုင်အသီးသီးကအကျဉ်းထောင်တွေထဲမှာအကျဉ်းကျပြီးတဲ့နောက်လူရဲစေလာသူတွေဖြစ်တယ်ဆိုပြီးဦးမိုးဝေကပြောပါတယ်
။ဒီကျွန်တော်တို့ဒီဆက်လေးကျမှာရှိတဲ့ကုလသမီးရနောက်ပုခရတဲ့တပီဆရာဒီချုံပေါ်နာသီဝဝနာဒီတဲ့လာတဲ့လူတွေအလုံးကြောက်လာတာဖြစ်ပါတယ်ဆရာ
သူတို့တွေဟာထိုင်းနိုင်ငံတွင်းကအချင်းထောင်တွေမှာပြစ်ဒဏ်ကျခံပြီးတာတော့မှချက်ချင်းနေရပြန်ပို့တာမခံရသေးပဲရနောက်လူတွေမှုကြီးကြပ်ရေးအချုပ်မှာလနဲ့ချီပြီးထိမ့်သိမ်းခံနိုင်ရတာတွေလည်းရှိခဲ့ပါတယ်မကြသေးခင်တုန်းကတော့ထောင်နဲ့ချီရှိတဲ့မြန်မာအချင်းသားတွေကသူတို့ကိုအမြန်ဆုံးနေရပြန်ပို့ပေးဖို့ရနောင်းလာဝကအချုပ်မှာဆန္ဒပြတောင်းဆိုတာတွေလည်းလုပ်ခဲ့ပါတယ်ရှင်